Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇန်နဝါရီလ6ရက်စနေနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လမ်းနိုမီတာ1925နဲ့30မိနစ်တို့အပြင်လမ်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာ။ American သမ္မတ Joe Biden ဟာဒီသမ္မတရွေးကောက်ပွဲဝင်ပြိုင်မှုအတွက်စည်းရုံးမဲဆွယ်မှုတွေကိုစတင်လိုက်ပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းဒေသတချို့ကိုတော့ညီနောင်သုံးဘွဲကထပ်မံသိမ်းပိုက်လိုက်ပါတယ်။ဘရာဇီးကဘောလုံးဦးကျော်မော်ကြီး Mario Zagallo ဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင
်။ဟုတ်ကဲ့ပါခင်ဗျာ။သတင်းနေကြေညာပြီးပထမဆုံးနားဆင်ကြရမယ့်အထက်မှာတော့ဆရာနာရှင်ကိုတော်လာနေကြတဲ့တော်လန်ရေးအဖွဲ့အစည်းတွေကနှိပညာတွေကိုဘလို့အသုံးပြနေကြပါသလဲ
drone တပ်ဖွဲ့ပြန်တန်းလာပြီ drone ကဆက်စင်ရေးဝင်ပြီ drone နဲ့ပုံကျဲပြီဆိုလို့ရှိရင်ရန်သူဘက်ကနေပြီးတော့မှနော်အဖွဲ့စည်းပုံပြတ်တဲ့အထိကိုသူတို့အနေနဲ့ဒုက္ခရောက်တယ
် drone နှိပညာကိုအသုံးပြပြီးတော့ဆရာနာရှင်စနစ်ကိုတော်လန်နေကြတဲ့အဖွဲ့အစည်းအကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်အဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီနဲ့ခေပြန်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းဥရုယာတီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒါတွေကိုမတင်ဆက်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့အတူကျွန်တော်ဇော်ဝင်းလိုင်ကပဲတင်ပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာ2024သမ္မတရွေးကောက်ပွဲပြန်ဝင်ဖို့ကြိုးစားနေတဲ့ဒေါ်နယ်ထရမ့်ဟာအမေရိကန်ဒီမိုကရေစီအတွက်အန္တရာယ်ဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်အမေရိကန်လွှတ်တော်အစအဦးတိုက်ခိုက်ခံရမှု၃နှစ်ပြည့်ဖို့တတိယအလုံမှာရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုစတင်လိုက်တဲ့သမ္မတဘိုင်ဒန်ကအခုလိုမျိုးမိန့်ခွန်းပြောကြားလိုက်တာဖြစ်ပါတယ
် America as we began this election year we must be clear democracy is on the ballot your freedom is on the ballot
ဒီနေ့ရှင်းရှင်းလင်းလင်းသိထားရမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့တာဖြစ်ပါတယ်ထရမ့်ကိုထောက်ခံသူတွေလွှတ်တော်အစအဦးရဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့2021ဇန်နဝါရီလ6ရက်ကအမေရိကန်ပြည်ထောင်စုအလေးထားတဲ့ဆန်တန်ဘိုးတွေပျောက်ဆုံးလူဖြစ်ခဲ့တယ်လို့သမ္မတဘိုင်ဒန်ကထောက်ပြပြီးတော့ထရမ့်ဟာအမေရိကန်ဒီမိုကရေစီကိုချိန်ချောက်နေသူဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဒီမိုကရေစီရဲ့ဆန်ကျင်ဘက်ဟာအနာရှင်စနစ်ဖြစ်တယ်လို့ပန်ဆယ်ဗေးနီးယားပြည်နယ် Valley Forge မြို့နားမှာတောက်ကြနေကပြုလုပ်ခဲ့တဲ့ဒီပထမဆုံးမဲဆွယ်စည်းရုံးပွဲမှာသမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။သမ္မတဟောင်းထရမ့်ကလည်းတောက်ကြနေတုန်းက Iowa ပြည်နယ်မှာပြုလုပ်တဲ့မဲဆွယ်ပွဲအတွင်းမှာ2024ရွေးကောက်ပွဲဟာအမေရိကန်ကိုကယ်တင်ဖို့အတွက်နောက်ဆုံးအခွင့်အရေးပဲလို့ပြောကြားခဲ့ပါတယ်။Republican Party ဘက်ကသမ္မတလောင်းဝင်ရွေးဖို့စ조사နေကြသူတွေမှာ Trump ကလောလောဆယ်မှာတော့ထိတ်ဆုံးကပြေးနေပါတယ်ရှင
်။တူရကီနိုင်ငံကိုတောက်ကြနေကရောက်သွားတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken ဟာ Istanbul မြို့တော်မှာတူရကီနိုင်ငံသားရေးဝန်ကြီး Hakan Fidan နဲ့ဒီကနေ့စနေနေ့အစောပိုင်းမှာတွေ့ဆုံခဲ့ပါတယ်။ Gaza စစ်ပွဲကိုအပြင်းထန်ဝေဖန်နေတဲ့သမ္မတ Recep Tayyip Erdogan နဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ Israel နဲ့ Palestine Hamas စစ်သွေးကြောအဖွဲ့တွေအကြဖြစ်နေတဲ့စစ်ပွဲကြောင့်ဒေသတွင်းတင်းမာမှုတွေရှိနေချိန်မှာ American နိုင်ငံရဲ့ဝန်ကြီး Blinken အရှေ့လက်ပိုင်းဒေသကို၄ချိန်မြောက်တောက်ရောက်တာဖြစ်ပါတယ်။ Turkey မှာဆွေးနွေးမဲ့အထက်မှာ NATO စီးရဲမဟာမိတ်အဖွဲ့တဲ့ Sweden နိုင်ငံဝန်ထမ်းရေးအတွက်အဖွဲ့ဝင် Turkey နိုင်ငံကအခုထိအတိမပြုပေးသေးတဲ့ကိစ္စလဲပါဝင်နေလို့ဝန်ကြီးဘလင်ကန်နဲ့အတူခီးသွားနေတဲ့နိုင်ငံရေးဌာနအကြီးတန်းအရာတာဝန်ရှိသူတဦးကပြောပါရယ်ဝန်ကြီးဘလင်ကန်ဟာတူရကီကနေဂရိနိုင်ငံကိုခီးဆက်မှာဖြစ်ပါရယ်တူရကီအစိုးရကိုအမေရိကန်ကတိုက်လေယာဉ်တွေရောင်းချဖို့ရှိနေတဲ့ကိစ္စအပေါ်ဂရိကစိုးရိမ်နေတဲ့ကိစ္စကိုဝန်ကြီးဘလင်ကန်ကရှင်းပြဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။သတင်းပတ်တစ်ပတ်ကြာမဲ့သူခီးစဉ်အတွင်းအစ္စရေးနဲ့အာရဗ်နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါရယ်ခင်ဗျာ
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင် ရှမ်းပြည်နယ်မြောက်ပိုင်းကောက်ခိုင်မြို့မှာရှိတဲ့စစ်ကောင်စီရဲ့စစ်ဗျူဟာတပ်ဟာညီနောင်မဟာမိတ်တပ်တွေစီမှာလက်နက်ချတယ်လို့ရှမ်းပြည်ဘက်ကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။ရဟရင်ကွင်းရှိတဲ့ကောက်ခိုင်စစ်ဗျူဟာတပ်ကိုတိုင်းသားညီနောင်၃ဘွဲကနှစ်ကုံပိုင်းတွေကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါရတယ်။ကောက်ခိုင်နဲ့လာရှိုးမြို့ကြားမှာရှိတဲ့သိန်းနီမြို့တစ်ဝိုက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါရတယ်။2023အောက်တိုဘာ28ရက်နေ့ကစခဲ့ပြီးတော့ဒီ MNDAA ကိုကန်တပ် DNLA တအန်းတပ်နဲ့အေးအေးရခိုင်တပ်တော်တို့ပူးပေါင်းပြီးတော့ဆစ်ဆင်နေတာမှဇန်နဝါရီလ5ရက်ကတော့ကိုကန့်ဒေသတစ်ခုလုံးကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ကိုကန့် MNDAA ကသတင်းထုတ်ပြန်ပါတယ်။လောက်ခိုင်မှာအခြေစိုက်တဲ့ဒေသကိုကဲမှုစစ်ဌာနချုပ်ကတပ်ဖွဲ့ဝင်2100ကျော်နဲ့မိသားစုဝင်1600ကျော်လက်နက်ချခဲ့ပြီးမှကိုကန့်ဒေသတစ်ခုလုံးကို MNDAA ကထိန်းချုပ်နိုင်လိုက်တာဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ MNDAA တပ်တွေအနေနဲ့ဟိုပန်ဒေသမုံကိုနဲ့ကိုကန့်ခရိုင်နှစ်ခုကိုပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့အပြင်သိန်းနီနဲ့ဒီကုတ်ခိုင်နေရအများစုကိုလည်းထိမ့်ချုပ်ထားနိုင်တယ်လို့ကိုကံဖွဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာရှိတဲ့ဟိုပန်မြို့ကို MNDAA ဦးဆောင်တဲ့ညီနောင်မဟာမိတ်တွေဇန်နဝါရီလ9ရက်နေ့ကတိုက်ခိုက်သိမ်းယူခဲ့ပြီးတဲ့နောက် UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်တွေမြို့ထဲဝင်လာပြီးတော့ဝါအလံလွှင့်တင်ခဲ့ပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တရက်အလိုမှာအတိုက်ခံ BNP ပါတီဝင်9ဦးကိုရဲကဖမ်းဆီးလိုက်ပါတယ်။တောက်ကြနေညာက၄ဦးတည်ဆုံးပြီး၈ဦးတန်ရခဲ့တဲ့မြို့ပယထာမိလာမှုနဲ့ပတ်သက်လို့အတိုက်ခံပါတီဝင်တွေကိုဖမ်းဆီးတာလို့ရဲကပြောပါတယ် BNP ပါတီရဲ့ဒါကာမြို့တော်ဆိုင်ရာအကြီးအကဲအရာရှိနိုင်ဘူလာနဘီနဲ့တခြား၆ဦးတို့ကိုဒီကနေ့မနေ့အစောပိုင်းမှာဖမ်းဆီးထင်းသိမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမနေ့နေ့ကုန်ပိုင်းကစလို့အခုလိုယထာမိလာမှုတွေမကြာခဏဖြစ်ပွားခဲ့တာမှာအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ကရွေးကောက်ပွဲပြက်လို့ပျက်စီးဖြစ်အောင်တမင်ယူရလှုပ်ဆောင်နေလို့ရဖြစ်တယ်လို့ရတဖွဲ့ကဆွဆွဲပြောဆိုပါရခင်ဗျာ
ဘရာဇီးနိုင်ငံကကတဝင်ဘောလုံးကျော်မော်ကြီးမာရီယိုစကားလိုဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားပါတယ်သူဟာဒီဘရာဇီးအသင်းအတွက်ကမ္ဘာဖလားကိုကစားသမားအနေနဲ့ရောနှီးပြအနေနဲ့ပါစုစုပေါင်း၄ချိန်ဖုံးဆွဲအောင်လို့လှုပ်ပေးနိုင်ခဲ့တဲ့သူဖြစ်ပါတယ်ရှင
်
နောက်ဆုံးရရှိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ View American အတန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားပါမှာမို့ပထမအဦးဆုံးတော့အာနာရှင်စနစ်ကိုတော်လှန်နေကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနေပညာကိုဘလို့အသုံးပြနေကြသလဲဆိုတဲ့ဆောင်ပါကိုတင်ပြပေးပါမယ်။စစ်တပ်အုပ်ချုပ်မှုအောက်ကလွတ်မြောက်ရေးလက်နက်ကိုင်လှုပ်ရှားမှုဟာနေပညာကိုအခြေခံတဲ့တော်လှန်ရေးတရားကိုပြောင်းလဲလာတယ်လို့မန္တလေးပြည်သူကာကွယ်ရေးတပ်မတော်ခေါ် PDF ဖွဲ့ဝင်တွေကပြောပါတယ်ပြီးခဲ့တဲ့နှစ်အတွင်းတိုက်ပွဲတွေမှာအဝေးဒိန်းတိုက်ခတ်ရေး drone ယာဉ်တွေကိုတုံ့နိုင်ခဲ့တဲ့အတွက်စစ်ရေးအရအေးတာခဲ့တယ်လို့လည်းပြောပါတယ်နိုင်ငံတကာစစ်ရေးပြည်ပခန့်တွေကြားအဝေးဒိန်း drone တွေအသုံးပြုမှုနဲ့ကျင့်ဝတ်လိုက်နာရေးအခြေအတင်ဆွေးနွေးမှုတွေရှိနေချိန်မှာမြန်မာနိုင်ငံကလက်နက်ကိုင်ပြည်ပခန့်တွေကြားမှာလည်း drone ယာဉ်နဲ့နည်းပညာတွေကိုအသုံးပြုမှုပုံများလာပါတယ် AFP သတင်းဌာနရဲ့တွစ်ဆုံမြင်းမြန်းချက်ကိုအခြေခံပြီးတော့ကိုသိန်းထိုက်ဦးကတင်ပြပေးထားပါတယ်ခင်ဗျာ
လက်နက်ကိုင်တိုက်ပွဲတွေအတွင်းတိုက်ခိုက်ရေး drone ယာဉ်တွေအသုံးပြုခဲ့တဲ့အတွက်စစ်ရေးရသာစီရခဲ့တယ်ဆိုတာကိုမန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ခေါ် PDF အဖွဲ့ drone တာဝန်ခံကိုစုသူရစောကပြောပါတယ
်လက်နက်ခေရန်ထုတ်နိုင်ဖို့လက်နက်ကြီးထုတ်နိုင်ဖို့လေရင်ဆိုတာဝေလာဝေးပေါ့ထုတ်နိုင်ဖို့ရတော့ကျွန်တော်တို့မှပတ်စံလည်းမရှိဘူးကျွန်တော်တို့နည်းပညာလည်းမရှိဘူးဘယ်နိုင်ငံတကာရဲ့အကူအညီမှလည်းကျွန်တော်တို့မရအဲ့တော့ကျွန်တော်တို့ဒီကျွန်တော်တို့မှာရှိနေတဲ့နည်းပညာပေါ်မှာအခြေခံပြီးတော့မှရန်သူကိုကောင်တာဘယ်လန့်လုပ်နိုင်ဖို့ရအတွက်ကျွန်တော်တို့စူးစမ်းကြခြင်းဖြစ်တယ်။အဲ့လိုစူးစမ်းကြတဲ့အခါမှာdrone ကိုအသုံးပြုပြီးတော့မှဒီဟာမြောက်စစ်စင်ရေးတွေကျွန်တော်တို့ဟောဆောင်မယ်။ drone တပ်ဖွဲ့ပြန်တန်းလာပြီ။ drone ကစစ်စင်ရေးဝင်ပြီ။ drone နဲ့ပုံကျဲပြီဆိုလို့ရှိရင်ရန်သူဘက်ကနေပြီးတော့မှဒါဖွဲ့စည်းပုံပြတ်တဲ့အထိပေါ့နော်အဖွဲ့စည်းပုံပြတ်တဲ့အထိကိုကိုသူတို့အနေနဲ့ဒုက္ခရောက်တယ်တကယ်စစ်မြေပြင်မှာလည်း drone စစ်စင်ရေးကြောင့်မလို့ drone ဘုံသီးတွေကြောင့်မလို့ drone နဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်ကြောင့်မလို့ရန်သူဘက်ကထိခိုက်ကြဆုံးမှုတွေအများအများရှိတယ်ဆိုတဲ့ကိစ္စကိုဒါဖန်ဆီးရမိတဲ့တုံ့ပန်းတွေကိုစစ်စီမင်းမြတ်တဲ့အခါမှာဆိုသူတို့ရဲ့ဖက်ဆူချက်တွေအရကျွန်တော်တို့သိရှိရပါတယ်တချို့ပွဲကြီးတွေမှာဆိုလို့ရှိရင်ဒါကျွန်တော်တို့အလုံးကြီးယာကနန်းထိအသုံးပြုပြီးတော့မှနော်ယာကနန်းအထိအသုံးပြုပြီးတော့မှတိုက်ခဲ့ရတဲ့ကျွန်တော်တို့အသုံးပြုခဲ့တဲ့တိုက်ပွဲတွေလည်းရှိပါတယ် drone နဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့နော်ဘယ်နိုင်ငံသားတိုင်းပြည်နဲ့ဘယ်နိုင်ငံသားပညာရှင်ရဲ့အကူအညီမှကျွန်တော်တို့မရရှိခဲ့ပါဘူးအားလုံးကကျွန်တော်တို့generation
ဇာလူငယ်တွေရဲ့တီထွင်ကြံစမှုတွေနဲ့ပဲဒီဒရုန်းနည်းပညာတွေကတိုးတက်အောင်မြင်လာတာဖြစ်ပါတယ်ဒီပုဂ္ဂလိချင်းရဲ့လူမျိုးကြီးတိုက်ပွဲတွေမှာဒရုန်းရင်သုံးတဲ့နည်းပညာကိုဒါမကပဲတခြားဉာဏ်ပညာကိုအခြေခံတဲ့နီလန်ပေါင်းစုံသုံးပြီးသွားမယ်ဆိုတာကိုပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးခေါ်
PDF အဖွဲ့ကကိုမုံတိုင်းကလည်းပြောပါတယ်။ဟုတ်ကဲ့ညံပညာဝင်အခြေခံတဲ့ဒေါ်လာကြီးတစ်ခုတော့ဆင်နွှဲရမယ်။ဒါတော့လက်နက်ကင်ဒေါ်လာကြီးလို့ဆိုပေမဲ့ကျွန်တော်ညံပညာဝင်အခြေခံတဲ့ဒေါ်လာကြီးဟုပဲလောက်ပါလေ။တော့ဒရုန်းဆိုတဲ့ကိစ္စလိုဟာမျိုးကအဆပါလေ။ဆိုလိုချင်တာဒရုန်းမှာမဟုတ်တခြားနည်းပညာကိုအသုံးပြုပြီးတော့ရန်သူဘလို့ချေမုန်းလို့ရမလဲဆိုတဲ့ဟာမျိုးကျွန်တော်
ဒီဘုံမူတိုင်းကြောကလည်းပြောပါတယ်အရင်တော့တမယူကြတိုက်ပွဲဝင်တာပေါ့ဒီတူရဲ့ခစ်အရာကိုဖြစ်လာတဲ့ဟာလို့တော့ပြောလို့ရတယ်ပေါ့နော်အရင်တော့ဒီတက်ကျွန်တော်ဘက်စင်တော်ရေးစားတဲ့ချင်းတော့ဒီလက်လုတ်တနက်လည်းကလည်းစားတယ်ပေါ့နော်တဖြည်းဖြည်းမှကျွန်မဒီတလုံးထူးဒီမြို့မောင်းပြန်တိုင်းပဲစစ်တူကလို့ပြန်ပြန်ဖြစ်လာတာပေါ့အခုလည်းဒီတို့ဒရုန်းခစ်ရောက်တော့ပြီလို့ပြောလို့ရတယ်ပေါ
ရပလီကေတာခေါ်ဒရုန်းယာဉ်စီစဉ်တဲ့တမျိုးဒီထွန်ခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ပန်တဂွန်စစ်တပ်နာချုပ်ကပြီးခဲ့တဲ့ဩဂုတ်လတွင်ကကြေညာခဲ့ပါတယ်။နိုင်ငံတကာပြည်ပခရိကြားစစ်မြေပြင်သုံးဒေသဒရုန်းယာဉ်တွေပေါ်လာခဲ့ပြီးယူကရိန်းနိုင်ငံတွေကစစ်မြေပြင်တွေမှာရုရှားဘက်ကရောယူကရိန်းစစ်တပ်ဘက်ကပါအဝေးဆိုင်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်နေတဲ့သတင်းတွေအီရန်နို ဖွဲ့အစည်းတွေတုံးနေတဲ့ drone ရင်းနဲ့ဤပညာတွေကိုမြန်မာစစ်တပ်ဘက်ကလည်းကောင်းကောင်းအသုံးပြုနိုင်မှာဆိုတော့တန်လျောက်ဖြစ်เสียမရှိပါဘူ
းကျွန်တော်တို့ကစက်ပြစ်ကွင်းတောင်းစားရှိ
တယ်ဒီကောင်းဒီလက်နဲ့ထိရောက်မှုကိုနိုင်ငံတကာစီးရေးကျွမ်းကျင်သူတွေအတိအမှတ်ပြုတဲ့ဒီချိန်ထဲမှာပဲဒီလက်နဲ့ပတ်သက်လို့ကျင့်ဝတ်စည်းကမ်းနဲ့ညီအသုံးပြုရေးအခြေအနေဆွေးနွေးမှုတွေလည်းရှိလာနေပါတယ် drone ရင်းတွေနဲ့တိုက်ခိုက်မှုတွေကြားအရက်သားတွေထိခိုက်ပျက်စီးတဲ့အခြေအနေတွေကိုတော့လက်နက်ကင်ဖွဲ့အစည်းတွေဘက်ကတိတိကျကျထုတ်ပြန်တာမျိုးမရှိသေးပါဘူး။စစ်ရေးပြင်းမှတ်တွေကိုပဲအဓိကထားဖို့နိုင်ငံတကာစည်းမျဉ်းတွေကိုလိုက်နာဖို့တောင်းဆိုတာတွေလည်းရှိလာနေပါတဲ့။ဖိနှိပ်ခံရသူတွေလွတ်မြောက်ရေးအတွက်အသုံးပြုတာမျိုးတွေမဟုတ်ပဲကျူးကျော်တိုက်ခိုက်သူတွေနဲ့ဖိနှိပ်သူတွေဘက်ကလည်း drone ရင်းနဲ့ဤပညာတွေကိုအသုံးပြုနေပါတဲ့။ drone ရင်းတွေကိုအသုံးပြုရမှာအရက်သားပြင်းမှတ်တွေကိုတိုက်ခိုက်တာမျိုးမဖြစ်စေပဲလူခွေရေးတရားမျှတမှုနဲ့ဖိနှိပ်ခံနေတဲ့လူမှုအတိုင်းအဝိုင်းလွတ်မြောက်ရေးအတွက်ကျင့်ဝတ်တဲ့အညီသုံးပြုသူတွေရဲ့လက်ထဲအမြဲတစေရောက်နေဖို့ဆိုတာကတော့စိတ်ကူးရဲ့မျှော်လင့်ချက်တစ်ခုအဖြစ်ရှိနေစေဖြစ်ကြောင်းပါခင်ဗျာ
ဆရာနာရှင်စနစ်ကိုတော်လန်သူတွေအကြမှာခစ်ပေါ် drone ရင်တွေကိုအသုံးပိုပြုလာကြတဲ့အကြောင်း AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းထားတာကိုကိုသိန်းထိုင်ဦးကတင်ပြပေးခဲ့တာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ဒုတန်အစီအစဉ်နဲ့စကြရအောင်ပါစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်လက်နက်ကင်ဆန့်ကျင်တော်လှန်နေကြတဲ့အမျိုးသမီးတွေအထူးသဖြင့်ရင်သွေးရှိကြတဲ့မိခင်တွေရဲ့အခက်အခဲတွေကို Frontier မြန်မာရဲ့ဒုတန်အစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကလေးကိုဟိုအဖြစ်နိုင်ဆုံးမနော်ကိုနေတော့အရင်ဆုံးမှရှိစေချင်တာပေါ့ဒါပေမဲ့လေသူ့အပေါ်မှာကကိုနဲ့ခေါ်သွားရင်လေမလုံးချုံကြီးနေနော်အမရှောက်ခဲ့တဲ့လမ်းပေါ်တော့အမဒီနေ့ချိန်ဒီနောက်သားမရဘူးဒါပေမဲ့ယူကျုံးမရပါဘို့ညချိန်တရားအနည်းနဲ့
ဆက်အနာတိန်းနာကိုဆန့်ကျင်တဲ့နေရာမှာအမျိုးသမီးတွေဟာဆန္ဒထုတ်ဖော်တာနဲ့အကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုတွေမှာဥဆောင်ပြီးအရေးပါတဲ့ကဏ္ဍတစ်ခုကနေပါဝင်ခဲ့ကြပါတယ်လက်နက်ကန်ခုခံကာကွယ်ရေးမှာလည်းအမျိုးသမီးတွေအများကြီးပါဝင်နေပြီးအဲ့ဒီတည်းကတချို့သားတဲ့မိခင်အမျိုးသမီးတွေရဲ့ပေးဆက်အနစ်နာခံရတာကကြီးမားလှပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero နဲ့ကအကူအညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းတော့ကတင်ဆက်ချပါတယ်သောမအတွင်လုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
mingle so we may lay in our room, I look here, so our own machine can now create our machine, mingle or yaksari or corona, the barrel, you know, the barrel, tazo tarek, go there, go south.
အိတ်သားချင်းကိုတူကိုပရုတ်ချင်းကိုတူမင်းကလေးလဲတားရရောက်ကြလေးလဲတားလေအသက်20ကျော်အရွယ်မကေတီကပြောပြတာပါသူမကနှစ်ထောင်နှစ်တခုနှစ်ဖေဖော်ဝါရီလမတိုင်ခင်ချိန်တုန်းကနိုင်ငံရေးနဲ့မပတ်သက်ဘဲကိုအလုပ်ကိုလုပ်နေတဲ့တာမန်ပြည်သူတယောက်ဖြစ်ပါတယ်အာနာသိမ့်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ရင်တငယ်ချင်းဖြစ်သူအသက်ခံရတဲ့အချိန်မှာတော့တောရဲကပြည်သူ့ကာကွယ်ရေးတပ် ါတယ်။တင်းနန်းဆင်းပြီးတဲ့နောက်မက်ကီတီကလေ့ကျင့်ရေးဆရာမအဖြစ်တပ်သားတစ်တွေကိုတင်းနန်းပေးနေပါတယ်။တော်ရင်စခန်းမှာပဲ PDF တပ်ဖွဲ့ဝင်အမျိုးသားတစ်ယောက်နဲ့အိမ်ထောင်ကျခဲ့ပြီးကိုဝင်ရှိလာခဲ့ပါတယ်။ဒါဟာမင်္ဂလာတပါးဖြစ်ပေမဲ့နောက်ဆက်တွဲပါလာမယ့်ကလေးအတွက်စိုးရင်ပူပန်စရာတွေကိုဘလို့ကင်တွဲသင်ပါသလဲစစ်စခန်းတစ်ခုမှာကလေးတယောက်ကိုပြုစုပြောထောင်မှုကသူ့အတွက်ဖြစ်နိုင်ပါသလားကိုဝင်ဆောင်ချိန်နဲ့မိဖွားပိစာချိန်တွေမှာတော့သူ့ကိုရုံပိုင်းဆိုင်ရာတွေကိုပဲကူညီလုပ်ကင်စေခဲ့တာပါဒါပေမဲ့ကလေးအတွက်ဇေဝါနဲ့တခြားပစ္စည်းတွေကရဖို့ခက်ခဲပါတယ်ဒီကာလအတွင်းမက်ကီတီမှာစိတ်ကြဝေဒနာကိုလည်းခံစားခဲ့ရပါသေးတယ်။မိဘွားချိန်မှာခမွန်ဖြစ်သူကရှေ့တန်းထွက်နေတာကြောင့်ကလေး6လအရွယ်မှသာခမွန်ဖြစ်သူနဲ့ပြန်တွေ့ဝင်ရခဲ့ပါတယ်။အခုလည်းသူ့ရဲ့10လအရွယ်ရင်သွေးငယ်ကိုဘေးကင်းလုံခြုံမှုအတွက်ဆွေမျိုးတွေစီကိုပို့ထားဖို့ဆုံးဖြတ်ချက်ကိုရှင်နာနာနဲ့ချဖို့ဖြစ်လာခဲ့ပါတယ်။
ပုတ်ကလေးကိုအဖြစ်နိုင်ဆုံးမနော်ကိုနဲ့တော့အလူဆုံးမှရှိစေချင်တာပေါ့ဒါပေမဲ့လေသူ့အပေါ်မှာကကိုနဲ့ခေါ်သွားရင်လေမလုံခြုံဘူးလေနော်သူ့ကိုထားခဲ့ပြန်တော့ခါကြတော့လေအခုကတအားငယ်သေးတယ်ခလေးရဆယ်လာမုတ်ချက်လို့ရတာမှန်ပေမဲ့သူ့လေးနှုတ်စားတဲ့အချိန်မှာဘယ်လိုဒီမှဖြစ်ပါမလဲပေါ့နော်ဒီခံစားချက်ပေါ့နောက်တစ်ခုကကိုသွားနေတဲ့အချိန်မှာကိုသာတစ်ခုခုဖြစ်ခဲ့ရင်ပေါ့လေကျွန်တော်တို့ကဒီကနေ့တမတ်တွေနဲ့အလုပ်လုပ်နေရတာဆိုတော့ဗာပြောလို့မရအောင်လေနော်မင်းရောမညာရောဖြစ်သွားနိုင်တယ်လေနော်အဲ့လိုဆိုတော့ကိုကလေးလေးကမိသားနဲ့ဖြစ်သွားခဲ့ရင်ဆိုတဲ့ဥစ္စာတွေကတော့မိခင်ပြောင်းရဲ့ပုံပြမှုပေါ့လေနော
်အခုလိုတော်လန်ရေးတဲ့ကိုခြေစုံပြင့်ဝင်ခဲ့တဲ့အမျိုးသမီးတွေထဲမှာမက်ကေတီလိုပဲတားတဲ့မိခင်တွေအများအပြားရှိပါတယ်အဲ့ထဲမှာစင်ငယ်မသားတဦးဖြစ်တဲ့မက်ဤလည်းပါဝင်ပါတယ်သူမလက်နဲ့ကင်မှုဆုံးဖြတ်ချက်ချလိုက်တဲ့ချိန်မှာတော့သူမရဲ့12နှစ်အရွယ်သားကိုသူမမိခင်ဖြစ်သူနဲ့ထားခဲ့ပါဗျ
။အမရှောက်ခဲ့တဲ့လမ်းပေါ်တော့အမဒီနေ့ချိန်ဒီနောက်သားမရဘူး။ဒါပေမဲ့ဒီကျုံးမရပါဘော့။မိခင်တယောက်အနေနဲ့ခံစားရတယ်။အနာမအတူမရှိသေးနိုင်တဲ့အတွက်။အော်ငါကကလေးပေါ်မှာမိခင်တိတရဲ့လားပေါ့နော်။ကျင်းကြရတော့မိသားစုနဲ့ပတ်သက်ရင်တော့ခံတော့ခံစားရတယ်စိတ်အားငြိမ်းရတဲ့အခါရှိ
30နောက်ပိုင်းအရွယ်ဖြစ်တဲ့မအီဟာအာနာမသိငင်တဲ့ကနိုင်ငံရေးနဲ့မဆိုင်သူတယောက်ဖြစ်ပါတယ်ဆန္ဒထုတ်ပေါ်တာတွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိလာချိန်မှာတော့လက်နက်ကင်တော်လန်တာအပြင်တခြားရွေးချယ်စရာမရှိဘူးလို့သူမခံယူလိုက်ပါတယ်သူမဟာမတန်ဆွမ်းတဲ့သူတဦးမို့အစာပိုင်းမှာတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တရင်မှုကလက်ခံမှုညှင်းဆန်ခဲ့ပါသေးတယ်
။လည်းလို့အမအနေထားကိုကြည့်ပြီးသူကမဖြစ်နိုင်ဘူးထင်တယ်လို့ဆိုပြောတယ်။ဒီဟိုပါတော့ပြောတဲ့အချိန်မှာအရင်ဆုံးသူကပြောလဲဆိုတော့ညီမတို့လာတဲ့အချိန်တော့ငါတရားရေချောင်းတစ်ခုတွေ့လိမ့်မယ်ပေါ့နော်။အဲ့ဒီရေချောင်းကငါအောက်မှာရှိတာပေါ့နော်။အဲ့အောက်ကိုပဲရေသွားဆင်ချိုးပြီးပြန်တက်လာခဲ့ပါတဲ့။အဲ့ဒါဆိုရင်စဉ်းစားပြီးထည့်ပေးပါမယ်ပေါ့နော်။ဒီချိုးပြီးတော့ပြန်တက်လာတဲ့အချိန်မှာအမတောင်ကုန်းတက်ဝက်တောင်မရဘူးအမခိုင်ချပြီအာညောဘလို့မအပေါ်ပြန်မလိုက်နိုင်တော့ဘူးအရင်မောနေပေါ့နော်ဆိုတော့အဲ့မှာအမညိတ်ပြီးကြာပြီပေါ့နော်မရအောင်တောင်ကုန်းပြန်တက်မယ်ပေါ့နော်အဲတောင်မောပြန်တက်မယ်ဆိုကြကြမှာနာနာပြီးကြရင်လည်းရပါတယ်
မဲဤဟာဆင်အနာမသိငင်တဲ့ကအတွေ့အကြုံရှိတာရောပြည်သူကာကွယ်ရေးတပ်ဖွဲ့ထဲမှာနေလာခဲ့တာနှစ်နှစ်ကျော်ကြာနေပြီဖြစ်တာကြောင့်ခေါင်းဆောင်မှုအရေးသွေးတွေကရှိနေပါတယ်ဒါပေမဲ့လက်ရှိမှာတော့ရှေ့တန်းရဲဘော်တွေအတွက် ထောက်ပို့နဲ့ ဆက်သွယ်ရေး တာဝန်ကိုသာ ယူနေရပါတယ် အမျိုးသမီးများ အဖွဲ့ချုပ် မြန်မာနိုင်ငံ WLB ရဲ့ အထွေထွေတွင်ရေးမှု နန်းမိုးမိုးကတော့ အခြားလူဖွဲ့စည်းတွေရဲ့ ကဏ္ဍတွေလိုပဲ ခုခံတော်လှန်ရေးမှာလည်း အမျိုးသမီးတွေရဲ့စွမ်းရည်ကို အတိမတ်ပြုမခံရဘူးလို့ ဆိုပါတယ်
ကျွန်တော်တို့ကအမျိုးသမီးတွေကတကယ့်ကိုအရေးပါတဲ့အရေးကြီးတဲ့စင်ခေါ်မှုတွေအများကြီးဘလို့ပဲရှိရှိအမျိုးသမီးတွေကပါဝင်ပြီးနေပေမဲ့လည်းကျွန်တော်တို့ရဲ့ဆိုဆိုက်တီပေါ်တော့ကျွန်တော်တို့ရဲ့လူမှုအတိုင်းဝိုင်းကတကယ့်ကိုပေါ်လာကြီးဆိုတဲ့လူမှုအတိုင်းဝိုင်းကြီးမှာအမျိုးသမီးတွေပါဝင်မှုကတိမပြုတ်တယ်လေအများကြီးရှိတယ်အမျိုးသမီးတွေကတကယ့်ပံ့ပိုးပေးတဲ့အစီအစဉ်တွေတည်တည်ကြ အမျိုးသမီးတွေတကယ်ကိုဒီလုံလုံလုံလုံနဲ့အတိတ်ပဲပြပြဝါပါဝင်ဖို့ကတော့ခက်ခဲတယ်အများကြီးရှိနေသေးတယ်
နော်ဆူစန္နာလှလှဆိုက NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရဝင်ကြီးဌာနရဲ့ဝင်ကြီးတဦးဖြစ်ပါတယ်။သူမကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံတာနဲ့ပတ်သက်လို့တိုင်ကြားတာတွေရှိတယ်လို့ပြောပြပါတယ
်။အမျိုးသမီး PDF တွေပေါ်မှာခွဲခြားဆက်ဆံခံရတယ်ဆိုတာလည်းတချို့ကျမတို့ကို complaint လုပ်တာတွေရှိပါတယ်။ဥမာဖြင့်တိုက်ခိုက်ရေးမှာမပါဝင်ရတာเนาะဟိုအများနည်းတူတာဝန်ပေးမခံရတာပေါ့เนาะအမျိုးသားနည်းတူတာဝန်ပေးမခံရတာအာဆိုတော့ကျမတို့အနေနဲ့လည်းတတ်နိုင်သလောက်ဒီကာကွယ်ရေးဝန်ကြီးဌာနနဲ့ဆွေးနွေးညှိနှိုင်းတိုင်ပင်မှုတွေရှိပါတယ
်။မဲအီနဲ့မက်ကေတီကတော့တိုင်ကြားတာမျိုးတွေမလုပ်ကြပါဘူး။စိန်ခုံမှုရိကြားကပဲမဲအီကတော့ဆုံးဖြတ်ချက်ပြက်ပြက်တသားချထားပြီးသားပါ
အမားရဲ့ညှော်လင်းချက်ကတော့အချင်းကြီးအမားတို့ပြည်သူလက်ထဲကိုအာဏာပြန်ရောက်ဖို့ရောက်ရမယ်အဲပြီးရင်အမားရဲ့ခံယူချက်ကဒီတော်လိုင်းရေးမပြီးသေးသေးအမားဘယ်တော့မှအဆုံးပြီးမှလည်းမဟုတ်ဘူးဒူးထောင်မှလည်းမဟုတ်ဘူးလက်မြောက်မှလည်းမဟုတ်ဘူးစစ်ထနာအောင်မှအမားလုံးဝပြန်နေမှမဟုတ်ဘူးနောက်ဆုံးမိခင်ချက်ဒီအမပေးအရာဒီကိုပဲနောက်ဆက်ပေါ်တော့ personal key ဒီထပ်ပြီးပဲစတိယအမဒီတော်ဆိုင်ကြီးဒီကိုအမဆော့လိုလိုက်မှာမဟုတ်ဘူးပေါ့နော
်ဒါပေမဲ့ဒီလန်းကိုဆက်လျှောက်ဖို့အမျိုးသမီးနှစ်ယောက်စလုံးဟာသူတို့ရဲ့ကိုပိုင်ဘဝမှာကြီးကြီးမားမားဆွလွတ်မှုတွေကိုလှုပ်ထားခဲ့ကြပြီးသားပါမဲ့ဤဆိုရင်နှစ်နှစ်ကျော်အတွင်းမှာသူရဲ့တားငယ်ကိုရှင်ပြုခါနီတစ်ချိန်သာမြင်တွေ့ခွင့်ရခဲ့ပါတယ်။မက်ကီဒီကိုကြည့်ပြန်တော့လဲသူရဲ့ဆယ်လအရွယ်သမီးလေးကိုအမျိုးရိစီကိုထားခဲ့ရသူဖြစ်ပါတယ်။သူ့သမီးလေးကိုဘယ်တော့ပြန်တွေ့ရမလဲဆိုတာလဲသူမမသိနိုင်ပါဘူး။ငိမ့်ချမ်းတဲ့အနာဂတ်အတွက်တော့သူမရဲ့အိမ်မက်တွေမှတ်နေဆဲပါ။
နောက်ဆုံးဖြစ်စင်လာပါလေလို့မြင်ရင်ကျွန်တော်တော့လည်းရဲမအတူတူစုံခဲ့တဲ့ကျွန်တော်တို့လူငယ်လက်ရောက်ရဲ့သမီးလေးရဲ့အေးအေးချမ်းချမ်းလေးနဲ့ဟိုဘယ်လိုပြောမလဲဒီတားစုဘဝလေးပြန်ပြီးတော့ခွဲတင်တော့ပေါ့နော်ဒီလိုမျိုးကြီးတယောက်တစ်မျိုးစီနဲ့မမီစင်တော့ဒီတားစုလေးပျော်ပျော်ရွှင်ရွှင်နဲ့လူအခွင့်အရေးပြေဝတဲ့နိုင်ငံမှာဆက်ပြီးတော့အသက်ရှင်ခြင်းလေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင့်တယ်မယ်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအသူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hue and Dare တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးခဲ့တဲ့ဒို့တန်အစီအစဉ်ကိုနားဆင်ကြရပါခလား။ခုဆက်ပြီးတော့ Democracy လူ့ခွင့်ရေးနဲ့ခေတ္တကမ္ဘာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။ဥရုယသည်ပြောင်းဝင်လာတာဟာလူအခွင့်အရေးချိုးဖောက်မှုတစ်ခုဖြစ်ပါသလား2023ခုနှစ်တုန်းကတရားရုံးတွေကဘယ်လိုရှုမြင်ခဲ့ကြပါသလဲဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြန်ကမ္ဘာအစီအစဉ်မှာဥတ္တမောင်တန်တင်ပြပေးထားပါတယ်ခင်ဗျာ
ခုနှစ်မှာအရှိန်ရလာခဲ့ပြီး2024မှာဆက်လက်အရှိန်ဟုန်ကောင်းလာမဲ့လူအခွင့်အရေးလှုပ်ရှားမှုကတော့ဥရုယာတီနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာလူခွင့်ရေးဖြစ်နိုင်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးချုပ်ရဲ့အင်တာနက်စာမျက်နှာမှာအခုလိုရှင်းပြထားပါတယ်။ဥရုယာတီအပြောင်းလဲကြောင့်ကြိုးမြင်သိနိုင်တဲ့သဲရောက်မှုစိုးတွေကိုကာကွယ်နိုင်ဖို့နိုင်ငံတော်အစိုးရတွေမှလူခွင့်ရေးဆိုင်ရာတာဝန်ရှိပါတယ်။ Uru yadi apiang le dan kanyare dure atfu zpien. Boa ni ta matlare chini ga dure anine. Ritango ku za pe nende a season re shi lao. Nangando soya vega loves of baby. Di season re go turu le la mina java me. Lugong de kane anyi. Boa ma ni ta nai on. Season pe jaya ba me lo. Gula tamu aga pio ta bare. Dibioso jene anyi. Soya re go a kepia tissue bi. Piaquade, so I rego lunga, drega, dia, sursu, like jaragado. Natana set, don't go near, tujamu, chetalo. Natana set, lina, naga, lunga, lo shamu, yet, be ma yezi, pila, member, she body. Adido dawin, rego, piaquade, lo, so swabi. Yoba luko, ye, dia, yoma, yoba, a soya, a poet, longs and a pueblo. Bodagui, lunga, chauga, dia, sursu, like jabody. The road that we got.
I don't think I've ever imagined to be in front of
32 people. So we are Donzan Napuevo, they are sweated a quaint land at General Dima Yangi Babi, Nere King and Amahobo.
เตียนยงเนี่ยส่งแจกเจ็กกูยอบอสวยอ่ะฤาไล่นาลุ้งส่งจ้าบาเลยมาไล่นายินดังงวยอเมียจีฉ่ำมาค้านหามาบาอะคูโลเตียสวยสุดได้บ่ด้วยลุงเหยฤาหาอ่ถอกท้าฤาโกชะพุยแก่บาเลยเอ่อ
ဖြစ်နိုင်တဲ့နေရာတိုင်းမှာကျွန်တော်တို့ဒီသတင်းစကားကိုဖြန့်ဖို့ကြိုးစားပါတယ်။ချောင်းနဲ့ကြာပြီးတဲ့နောက်နောက်ဆုံးဒီကိုရောက်လာခဲ့တာပါပဲ။အဲဒီတော့ကအန်ဒရီကအသက် 95မှာမီတာ1000ရှိခဲ့ပေမဲ့သူတို့လက်ထက်ရောက်တော့မီတာ300မရှိတော့ပါဘူး။တဘာဝပတ်ဝန်းကျင်ပျက်စီးလာတာကိုသူတို့ရတဲ့မအေးဖြစ်ရာကအခုလိုလှုပ်ရှားခဲ့ကြတာဖြစ်ပါတယ်။သူတို့တွေဟာဥရုယာတီနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံတကာလူငယ်လှုပ်ရှားမှုရဲ့အစိတ်ပိုင်းတရားလည်းဖြစ်ကြပါတယ်။ရှင်တို့ကကျမတို့ရဲ့အနာဂတ်ကိုခိုးနေတာဆိုတဲ့စိုက်ပုတ်ဂွေးကိုကိုင်ဆောင်ပြီး အမေရိကန်နိုင်ငံဝါရှင်တန်ဒီစီမှာ2019ခုနှစ်တုန်းကလည်ကျောင်းသားလူငယ်တွေကဆန္ဒပြခဲ့ကြမှုပါတယ်။အဲဒီတုန်းကအမေရိကန်ပြည်နယ်50ချောက်ပြည်နယ်မှာတပြိုင်တည်းလို့ဆန္ဒပြခဲ့ကြတာပါ။ဒီဆန္ဒပြပွဲမှာလူငယ်တွေကစစ်တပ်မနစ်ကြာစိတ်စိတ်နေခဲ့ကြပါတယ်။ရာသီဥတုကိုထိန်းချုပ်တိုင်းမှာကမ္ဘာကြီးအတွက်အချင်း 16ရက်သတိပေးထားချက်ကိုလူကြီးတွေသတိထားနေအောင်အသံတိတ်လူငယ်တွေကသတိပေးလိုက်ကြပါ။ဒီလူငယ်တွေထဲကအမေရိကန်နိုင်ငံမွန်တာနာပြည်နယ်မှာရှိတဲ့လူငယ်16ယောက်ကလည်းမွန်တာနာသဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒပြဋ္ဌာန်းချက်ဟာမွန်တာနာပြည်နယ်ဖွဲ့စည်းပုံကပေးထားတဲ့သူတို့တွေရဲ့လူခွင့်ရေးကိုချိုးဖောက်ရောက်တယ်လို့တရားစွဲဆိုခဲ့ကြပါတယ်။ဆိုင်းနဲ့တပ်တူတွေထုတ်လို့ရေးစီမံချက်တွေ ခဲ့တာဟာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်တယ်လို့ Lewis and Clark County ခရိုင်တရားသူကြီး KD Silly က2023ခုနှစ်ဩဂုတ်လ14ရက်နေ့မှာဆုံးဖြတ်ခဲ့ပါတယ်။ဘာကြောင့်လဲဆိုရင်တန့်ရှင်းကျန်းမာရေးနဲ့ညီညွတ်တဲ့သဘာဝပတ်ဝန်းကျင်ရရှိရေးဆိုတဲ့မော်ဒန်နာပြည်နယ်ပြည်သူတွေရဲ့အခွင့်အရေးကိုမကားခွင်နိုင်လို့ပါပဲလို့တရားရုံးဆုံးဖြတ်ချက်ကပြောပါတယ်။တရားစွဲဆိုသူလူငယ်တွေမှာတန့်ရှင်းကျန်းမာရေးနဲ့ညီညွတ်တဲ့သဘာဝပတ်ဝန်းကျင်ဆက်ရအခြေခံခွင့်အရေးရှိတယ်။ဝိရုယာတိဟာသဘာဝပတ်ဝန်းကျင်သက်ရှိပံ့ပိုးမှုစနစ်ရဲ့အစိတ်အပိုင်းဖြစ်တာကြောင့်ဒီအခြေခံအခွင့်အရေးမှာပါဝင်တယ်လို့တရားသူကြီးကဆုံးဖြတ်ချက်မှာရေးပါတယ်။ခုလိုလူငယ်လှုပ်ရှားမှုဟာလူကြီးတွေပေါ်မှာလည်းရိုက်ခတ်လာခဲ့ပါတယ်။ UK မှာရေနံထောက်လုပ်မှုရရေးလှုပ်ရှားမှုကို2023ခုနှစ်နိုဝင်ဘာ23ရက်နေ့မှာဆင်နွှဲကြတော့တချို့လှုပ်ရှားသူအသက်68နှစ်ရှိပြီဖြစ်တဲ့ Fiona Atkinson ကအခုလိုပြောပါတယ်
To leave this to them I think is an absolute betrayal of
them ဒီဥရုယာဒီကိစ္စလူငယ်တွေလှုပ်ဖို့အတွက်ထားခဲ့တာကတော့သူတို့ကိုလုံးဝတစ္ဆာဖောက်လိုက်တာလို့ကျွန်မထင်ပါတယ်လူငယ်တွေအတွက်လုံခြုံစိတ်ချရတဲ့အနာဂတ်ကိုဖန်တီးနိုင်လောက်အောင်လုံလုံလောက်လောက်မလုပ်ခဲ့ကြတဲ့အတွက်ကျမတို့မျိုးဆက်ကိုကျမရှက်မိပါတယ
်တချို့လူကြီးတွေကရှက်ရကောင်းမှမသိကြသေးပေမဲ့ရှက်တတ်ကြတဲ့လူကြီးတွေကတော့သူတို့တာဝန်ကိုသူတို့ယူဖို့ကြိုးစားလာကြပါတယ်ဒီအထက်ကတယောက်ကတော့ရှက်ရည်နံကုမ္ပဏီကြီးမှဝန်ထမ်းလုပ်ခဲ့ပြီးအခုရည်နံထုတ်လုပ်မှုရက်လှုပ်ရှားမှုရက်ပြောရေးဆိုခွင့်ရှိသူ Graham Bus ဖြစ်ပါတယ်သူကအခုလိုပြောပါတယ
် So what should I do? What would you do?
ကျွန်တော်ဘာလုပ်တင်တယ်လဲ ခင်ဗျားဘာလုပ်မှာလဲ လုံမရတော့မဲ့အချိန်ကိုတော့ရောက်လို့လာပါပြီ ဒါကြောင့်ကျွန်တော်အခုဒီမှာရောက်နေတာပါ ထောင်ထဲဝင်ဖို့ကျွန်တော်ပြင်ဆင်ထားတာဒါကြောင့်ပါပဲ လူတွေနဲ့ရောနှောပြောဆိုလေးမရှိပေမဲ့ interview တွေကျွန်တော်ပေးပါတယ်ဒီအကြောင်းကျွန်တော်တို့ပြောပြဖို့တကယ့်ကိုအရေးကြီးပါတယ်ရာဒီဥရုပြက်လာတာကိုညညူတန်ခံမနေပဲတခုခုလှုပ်ချဖို့တကယ်ကိုအရေးကြီးပါတယ
်ဒီလှုပ်ချမှုမှာပါဝင်လာခဲ့တဲ့ Jane Tuel ကလည်းအခုလိုပြောပါတယ
် I have another grandchild who's a year old and another grandchild who's 2 months old
ကျမမှာတနည်းအရွယ်မြေးတစ်ယောက်နှစ်လအရွယ်နောက်မြေးတစ်ယောက်ရှိပါတယ်မြေးတွေကိုကျမတို့စီခေါ်လာရင်ကျမပြောသင့်ပါတယ်ဒါပေမဲ့ကျမမပြောနိုင်ပါဘူးကျမခံစားနေရတာကမကောင်းပါဘူး။ဘာကြောင့်လဲဆိုတော့ဒီအချိန်မွေးလာခဲ့တဲ့သူတို့လေးတွေရဲ့အနာဂတ်ကိုကျမတွေးမိလို့ပါ။ဘာကြောင့်လဲဆိုတော့ကျမတို့တိုက်ပွဲရှုံးနေတယ်လေ။အစိုးရနဲ့ရေနံကုမ္ပဏီကြီးတွေကနိုင်နေကြတယ်လေ
။အရှိလေပိုင်းဒူဘိုင်းမှာလွန်မလ30ကနေဒီဇင်ဘာ23အထိကျင်းပခဲ့တဲ့28ကြိမ်မြောက်ကုလသမဂ္ဂဥရုယာတိမီလာကမှာလူခွင့်ရင်းနဲ့သဘာဝပတ်ဝန်းကျင်လှုပ်ရှားသူတွေနဲ့ရေနံကုမ္ပဏီကြီးတွေဟာအကျိတ်ကြီးဆွေးနွေးကြပါ။နောက်ဆုံးမှာတော့သဘောတူညီချက်ပြက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဥရောပကွန်ရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကအခုလိုဆိုပါတယ်
။ I think this is a global turning point.
ဒီသဘောတူညီချက်ကကမ္ဘာအလှည့်အပြောင်းအမှတ်လို့ကျွန်မထင်ပါတယ်။ပထမဆုံးချိန်အဖြစ်ကမ္ဘာကြီးကရုပ်ကျွင်းလောင်စာနဲ့လမ်းခွဲဖို့ကတိကဝတ်ပြုလိုက်တာကြောင့်ပါ။ပရမဆုံးချေအဖြစ်ဥရုယာတီတံအခမ်းအဆုံးတမ်းမြေတွေကိုပံ့ပိုးနိုင်မဲ့ရန်ပုံငွေရှိလာပါပြီ။ဒါဟာခေတ်တစ်ခေတ်စဖို့အလားအလာရှိနေတာပါ။ရုပ်ကျွင်းလောင်စာလွန်ခေတ်ဖြစ်ပါတယ်။အထိတ်မဲ့ပြုလိုက်ကြပါစို့။ဥရောပဟာဒီခေတ်သစ်ရဲ့ထိတ်တန့်ရှိဆုံးမှာရှိနေပါတယ်။အလုံးအတွက်ရှင်သန်စိမ့်လန်းစွန့်အင်မှာရင်းနှီးမြုပ်နှံနေကြပါတယ်။ဒါကသွားကြရမယ့်ခရီးလာရမှန်ဖြစ်ပါတယ်။
ဒါပေမဲ့အဲ့ဒီသဘောတူညီချက်မှာဂေပေါက်တွေရှိတယ်လို့တက်ကြွလှုပ်ရှားလူတွေကတော့မြင်ကြတာပါဒီဂေပေါက်တွေကိုအစိုးရတွေကကောပိတ်နိုင်ကြမလားဆိုတာကအနာဂတ်အတွက်မေးခွန်းဖြစ်ပါတယ်ဥရုယာတီနဲ့သဘောပတ်ဝန်းကျင်ဟာအခြေခံကျတဲ့လူခွင့်ရေးဖြစ်လာတာကြောင့်သဘောတူညီချက်အတိုင်းကောင်းထဲမဖို့နိုင်ကြတဲ့အစိုးရတွေဟာတက်ကြွလှုပ်ရှားသူအထူးသဖြင့်လူငယ်တွေရဲ့တရားစွဲဆိုချက်တွေနဲ့အနာဂတ်တရားရုံးတွေမှာရင်းဆိုင်ကြရတော့မှာဖြစ်ပါတယ်ဥရောပအစိုးရအဖွဲ့32ဖွဲ့ကိုတရားစွဲဆိုခဲ့တဲ့လူငယ်6ယောက်ထဲကတယောက်ဖြစ်ပြီးအန်ဒရီအော်လီဗေးရာရဲ့အမလည်းဖြစ်သူဆိုဖီယာအော်လီဗေးရာကအစိုးရမင်းတွေကိုအခုလိုပြောခဲ့ပါတယ်
So I will say it's time to act.
ကျွန်တော်ရောမဲ့အချိန်ရောက်ပြီလို့ကျွန်မပြောချင်ပါတယ်။ရှင်တို့ဟာကဘာရဲ့အတန်းမှာတကယ်လို့ရှင်တို့ကလှုပ်ချင်တယ်ဆိုရင်မျိုးဆက်အဆက်ဆက်အတွဲကဘာမျိုးကိုပြောင်းလဲနိုင်တာပြလိုက်ကြပါ။ဒါကကောင်းတဲ့အလုပ်ပါ။ရှင်တို့လှုပ်ကြရပါလိမ့်မယ်။ကျွန်မတို့အတန်းတွေကိုနားထောင်ပါလေးစားကြပါရှင်
။အာရှကလွဲပြီးကဘာတိုက်ကြီးတွေမှာဒေသဆိုင်ရာလူခွင့်ရေးချိုးဖောက်မှုဖြစ်ရှင်းနီးနာတွေရှိနေကြပြီမို့။ဥရုယာတီတဘာဝပအဝင်ကျင်တဲ့လူခွေရေးနိုင်ငံတကာလူငယ်လှုပ်ရှားမှုရဲ့အရှိန်အဟောင်းဟာ2024နဲ့အနာဂတ်မှာလိုင်းလုံးကြီးတစ်လုံးလိုကြီးမားလာနိုင်မလားဆိုတာကိုတော့စောင့်ကြည့်ကြရမှာပါကျွန်တော်တမောင်သားပ
ါဥတ္တမန်တန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေပြန်ကပအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA American အတန်းကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။
VOA American သံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်။
ဒါတော့ကျွန်တော်ခုနဆင်းနေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာလည်းအပတ်စဉ်ကဏ္ဍတွေကိုပဲဇက်တိုက်ထုတ်လွှင့်ပေးသွားမှာမို့ပထမဦးဆုံးတော့အာရှနိုင်ငံရေးအစီအစဉ်နဲ့စပါမယ်2023ခုနှစ်အတွင်းအာရှတိုက်မှာစစ်ရေးဆင့်ငွေတွေတန်းခဲ့ပါတယ်အပြင်းထန်ဆုံးကတော့ဣသရေလ်ဟာမတ်စ်ဘွယ်ဘီဖြစ်ပြီးတရုတ်ထိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပြင်အရေးတွေလည်းလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်မြန်မာနိုင်ငံဟာလည်း2029စစ်စီရင်တဲ့ထိတ်တန့်သတင်းဖြစ်ခဲ့ပါတယ်2023ခုနှစ်အတွင်းကစီရေးတက်မှမှုတွေဟာလည်း2024ခုနှစ်ထဲအထိဆက်လက်ရှိနေအောင်မှာဖြစ်ပါတယ်ဒီအကြောင်းကိုစောမှုကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
Natal 23ခုနှစ်ဟာအာရှဒေသအတွင်းစစ်ရေးတင်းမာမှုတွေရှိနေခဲ့ပါတယ်။အနောက်အာရှမှာဣသရေလ်ကိုအောက်တိုဘာလ9ရက်နေ့ကဟာမတ်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးဣသရေလ်ဟာမတ်စစ်ပွဲစတင်ခဲ့ပါတယ်။ဟာမတ်တိုက်ခိုက်မှုကြောင့်ဣသရေလ်နဲ့အခြားနိုင်ငံသားတွေအပါအဝင်လူ1200လောက်သေဆုံးခဲ့ပြီးလူ200ကျော်ပြန်ပေးဆွဲခံခဲ့ရပါတယ်။ဣသရေလ်ကဟာမတ်ကိုလက်တုံပြန်တိုက်ခိုက်ခဲ့တဲ့အတွေ့ဂါဇာဒေသမှာကလေးနဲ့အမျိုးသမီးတွေအပါအဝင်လူပေါင်း 12,000 လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဟာမတ်ဘက်ကနေအီရန်ထောက်ပံ့ထားတဲ့လေဘနွန်အခြေစိုက်ဟစ်ဘိုလာတွေကဣသရေလ်ကိုတိုက်ခိုက်ခဲ့တဲ့အတွေ့လေဘနွန်နဲ့ဣသရေလ်အပြန်အလှန်ပစ်ခတ်ကြပါတယ်။ဒါအပြင်ယေမန်အခြေစိုက်အီရန်ထောက်ပံ့ပေးထားတဲ့ဟူသီသဘုံတွေကလည်းဟာမတ်ဘက်ကနေဣသရေလ်ကိုဝင်ရောက်တိုက်ခိုက်သလိုပင်လယ်နီအတွင်းဖြတ်တန်းသွားတဲ့ဣသရေလ်နဲ့အနောက်တိုင်းသင်္ဘောတွေကိုလည်းတိုက်ခိုက်ပါတယ်။အမေရိကန်ရဲ့မဟာမိတ်တွေကဣသရေလ်ကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့ခဲ့သလိုပင်လယ်နီအတွင်းစစ်သင်္ဘောတွေဆစ်လွတ်ပြီးဣသရေလ်ဘက်ကနေကူညီပါတယ်။ဣသရေလ်ကလည်းစီးရီးယားမှာရှိတဲ့အီရန်တပ်တွေကိုလေကြောင်းကနေတိုက်ခိုက်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဣသရေလ်ဟာမတ်စစ်ပွဲဟာစစ်ပောင်ကျဲလာတယ်လို့ဆိုနိုင်ပါတယ်အရှေ့အာရှအတွင်းမှာတော့တရုတ်ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အရေးတွေကြောင့်တင်းမာမှုတွေဖြစ်ခဲ့ပါတယ်2023ခုနှစ်ဧပြီလထဲမှာထိုင်ဝမ်သမ္မတဆိုင်အင်ဝမ်အမေရိကန်ပြည်ထောင်စုကိုတွားရောက်တာကိုကန့်ကွက်တဲ့အနေနဲ့တရုတ်ရေတပ်လေတပ်တွေဟာထိုင်ဝမ်ကျွန်းအနီးစီးရေးလေ့ကျင့်ခဲ့ပါတယ်ဒါအပြင်ထိုင်ဝမ်ရွေးကောက်ပွဲနီးလာချိန်ဒီဇင်ဘာလထဲမှာလည်းတရုတ်စစ်သင်္ဘောတွေနဲ့တိုက်တရင်တွေထိုင်ဝမ်အနေလှုပ်ရှားလာပြန်ပါတယ်အမေရိကန်ကလည်းထိုင်ဝမ်ကိုလက်နက်ရောင်းချပေးပါတယ်လက်ရှိအာဏာရထိုင်ဝမ်ဒီမိုကရက်ပါတီ DPP ပါတီဟာတီးခြားလွတ်လပ်မှုကိုလိုလားပြီးဇန်နဝါရီလတဲ့ရွေးကောက်ပွဲမှာလည်းပါဝင်ရှင်ပြိုင်အောင်မှာဖြစ်ပါတယ်အမေရိကန်နဲ့နှိစက်တဲ့ DPP ပါတီရဲ့ရည်တည်ချက်ကိုတရုတ်ကတော့သတိပေးပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဘိုမိုးကြီးဝူချင်းကဒီဇင်ဘာလထဲမှာအခုလိုပြောဆိုခဲ့ပါတယ်
။民进党当局以美谋独正在把台湾变成
တိုးတက်သော Democratic Party အနေနဲ့ထိုင်ဝမ်လွတ်လပ်ရေးအတွက်အမေရိကန်ရဲ့အကူအညီကိုတောင်းခံနေတာဟာထိုင်ဝမ်ကိုအလွန်အန္တရာယ်ကြီးတဲ့ရန်အိုးတစ်ခုလိုပြောင်းလဲပစ်နေတာနဲ့တူနေပါတယ
်။တရုတ်ကတော့ထိုင်ဝမ်ကိုတူပိုင်လို့ပြောထားပြီးလိုအပ်ရင်အင်အားသုံးမယ်လို့ပြောထားပါတယ်။ထိုင်ဝမ်အာဏာရ DPP ပါတီကတော့ငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းမယ်လို့ပြောပါတယ်။အမေရိကန်ကလည်းထိုင်ဝမ်ရဲ့ဒီမိုကရေစီကိုကာကွယ်မယ်လို့ပြောဆိုထားပါတယ်။ပိုင်နဲ့အငြင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ထဲမှာတော့တရုတ်နဲ့ဖိလစ်ပိုင်တို့ရဲ့ထိတ်တိုက်တိုးမှုတွေမြင့်တက်လာပါတယ်။ဒီနှစ်ကုန်ပိုင်းမှာနှစ်ဖက်သင်္ဘောတွေထိတွေ့မှုဖြစ်ခဲ့ပြီးတရုတ်ကမ်းခြေစောင်းတပ်ကရေပိုက်နဲ့တိုက်ခိုက်တဲ့အခြေဖြစ်ခဲ့ပါတယ်။အမေရိကန်ကတော့နှစ်နိုင်ငံစာချုပ်အရဖိလစ်ပိုင်ဘက်ကကာကွယ်သွားမယ်လို့ပြောဆိုထားပြီးဖိလစ်ပိုင်နဲ့ပူးတွဲစီရေးလက်ချင်းမှုတွေပြုလုပ်ခဲ့ပါတယ်။အခုလိုအချိန်မှာပဲတိုက်ချင်းပြစ်အပါအဝင်မစ်ဆိုင်းတုံးတွေစမ်းသပ်ပစ်ခတ်ပြီးစီရေးချင်းချောက်မှုတွေလုပ်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာရုရှားကိုတွားရောက်ခဲ့ပြီးသမ္မတပူတင်နဲ့တွေ့ဆုံခဲ့ပါတယ်။သမ္မတပူတင်ကလည်းမြောက်ကိုရီးယားကိုနည်းပညာအရအကူအညီပေးဖို့သဘောတူခဲ့ပါတယ်။မြောက်ကိုရီးယားဟာထောက်လန်းရေးဂျူရူလွတ်တင်နိုင်ခဲ့တယ်လို့ရန်စလာရင်နျူကလ িয়ার လက်နက်သုံးမယ်လို့ချိန်ကြောက်ထားပါတယ်
အခုလိုအချိန်အနည်းတွေမှာအမေရိကန်နဲ့တောင်ကိုရီးယားစီးရေးပူးတွဲလက်ကျင့်တယ်လို့အမေရိကန်ကနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ရေငုပ်သင်္ဘောနဲ့ B-52 ဘုံကျဲလေယာဉ်တွေအပါအဝင်ဗျူဟာမြောက်ရန်တရားတွေကိုတောင်ကိုရီးယားကိုပို့ဆောင်ခဲ့ပါတယ်။အခုလိုအာရှဒေသအတွင်းစီးရေးတင်းမာမှုတွေရှိနေတဲ့အတွက်ဂျပန်နိုင်ငံဟာလည်းကာကွယ်ရေးအသုံးစရိတ် 16.5% တိုးမြင့်လိုက်ပြီးအမေရိကန်ဒေါ်လာ56ဘီလီယံနီးပါးတတ်မှတ်ခါစီအန်အာတိုးချက်ဖို့လှုံ့ဆော်လာပါတယ်ဂျပန်အနီးတရုတ်ထောက်လှမ်းရေးလေယာဉ်တွေပြန်တန်းခဲ့သလိုတရုတ်ရုရှားစီးရေးပူးတွဲလေ့ကျင့်တာတွေလုပ်ခဲ့ပါတယ်ဂျပန်ကလည်းတောင်ကိုရီးယားတို့အမေရိကန်တို့နဲ့ပူးတွဲပြီးစီးရေးလေ့ကျင့်ခဲ့ပါတယ်အခုလိုအချိန်မှာပဲအာရှတိုက်ရဲ့အဓိကအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယခေါင်းဆောင်တွေဒီနှစ်အတွင်းအမေရိကန်ပြည်ထောင်စုကိုအသီးသီးတွားရောက်ခဲ့ကြပါတယ
် There any concern about anything between our nations or happening in our region?
တရုတ်နဲ့အမေရိကန်အကြားဆက်သွယ်ရေးလမ်းကြောင်းတွေပြန်ဖွင့်ဖို့သဘောတူညီခဲ့တယ်လို့အရေးပါတဲ့တိုးတက်မှုတွေရှိခဲ့တယ်လို့သမ္မတဘိုင်ဒန်ကသမ္မတရှီဂျင်ပင်နဲ့တွေ့ဆုံပြီးမှပြောဆိုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့သမ္မတဘိုင်ဒန်တို့တွေ့ဆုံခဲ့တယ်လို့အာကာသနည်းပညာအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်။အခုလိုအချိန်မှာပဲစစ်တပ်ကအာဏာသိမ်းပြီးတိုက်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအောက်တိုဘာလ28ရက်နေ့က TNLA AA နဲ့MNDAA ညီနောင်၃ဘွဲ့ကနေ10-29ထိုးစစ်တရက်ကိုရုတ်တရက်စတင်လိုက်တဲ့အတွက်ထိတ်တန့်သတင်းတစ်ခုဖြစ်ခဲ့ပါတယ်။မြို့ပေါင်းတဒါဇင်လောက်ကိုသိမ်းယူခဲ့ပါတယ်။တက်ဆိုင်ရနယ်မြေအလိုက်ကိုပိုင်အုပ်ချုပ်ခွင့်ရဖို့အဓိကထားနယ်မြေတွေသိမ်းပိုက်တယ်လို့ယူဆနိုင်ပါတယ်။ဒါပေမဲ့လည်းစစ်တပ်အုပ်စိုးမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတစ်ခုလုံးအတွက်ထူးခြားတဲ့တိုးတက်မှုဖြစ်ခဲ့ပါတယ်။စစ်တပ်အတွက်လည်း1962ခုနှစ်နောက်ပိုင်းအကြီးမားဆုံးအရေးနိုင်မှုတရားဖြစ်ပါတယ်။အခုအာရှဒေသအတွင်းစီးရေးတင်းမာမှုတွေဟာလာမယ့်2024ခုနှစ်အတွင်းကိုလည်းဆက်လက်ဝင်ရောက်သွားအောင်မှာဖြစ်ပါတယ်။လာမယ့်2024ခုနှစ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ပုံမတွန်းအားပေးလှုံ့ဆော်ရအောင်မှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောပြလိုက်ရပါတယ်။
ကိုယ်ဆောင်မှုကြောင့်စစ်စစ်တင်ဆက်တဲ့အာရှနိုင်ငံရဲ့အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ခုဆက်ပြီးတော့လေယာစီးပွားသတင်းအစီအစဉ်ကိုလည်းတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ပိုင်းပြည်တွင်းမွေးမြူရေးလုပ်ငန်းတွေရေရှည်ရပ်တည်နိုင်ရေးအတွက်ချင်းငွေထုတ်ပေးတာအပါအဝင်ကူညီအားပေးထောက်ပံ့မှုလုပ်ငန်းတွေရပ်ဆိုင်းကုန်တာကြောင့်မြန်မာမွေးမြူရေးလုပ်ငန်းကအဆိုးဝါးဆုံးကျဆင်းလာနေပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်ကျဘလို့ရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစိပြီး Farmer Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချက်မြင့်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ချင်းခွေအတွက်ပုံစံခွန်မူရင်းကိုအမခံအဖြစ်အပေါင်ထားရမယ်ဆိုတာကြောင့်တောင်သူတွေအခက်ကြုံနေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်အခုနှစ်နွေစပါးဆိုင်ရာသီမှာလယ်ဆယ်ရေကအထက်ပိုင်ဆိုင်တဲ့တောင်သူတွေကိုချင်းခွေထုတ်ချေးပေးရမှာလယ်ယာမြေပိုင်ဆိုင်ခွင့်လက်မှတ်ပုံစံခွန်မူရင်းကိုအမခံအဖြစ်အပေါင်နှံထားရမယ်လို့မြန်မာနိုင်ငံစံတပါအသင်းချုပ် MRF ကထုတ်ပြန်ထားတာဖြစ်ပါတယ်စပါးဆိုင်ပြိုးတဲ့တောင်သူအများစုဟာမြန်မာစိုက်ပျိုးရေးဘဏ်ကနေနှစ်စဉ်ချင်းငွေရယူနိုင်ဖို့အတွက်ပုံစံခွန်မူရင်းကိုမြန်မာလေယာဖွံ့ဖြိုးရေးနဲ့စိုက်ပျိုးရေးဘဏ်ကိုပေးထားရတာဖြစ်လို့များသောအားဖြင့်တောင်သူတွေထံမှပုံစံခွန်မိထုသာလက်ဝယ်ရှိကြတယ်လို့ဆိုပါတယ်မြန်မာစိုက်ပျိုးရေးဘဏ်ကနေနှစ်စဉ်တောင်သူတွေကိုလက်တရေကကျပ်သသိန်းခွဲနှုန်းထုတ်ချေးပေးပါတယ်အမှန်တကယ်လက်တရေကရဲ့စိုက်ပျိုးစရိတ်ကအနည်းဆုံး6သိန်းဝန်းကျင်ထိကုန်ကြတာကြောင့်လက်စရိတ်ကထက်ပိုင်ဆိုင်တဲ့လက်သမားကြီးတွေအနေနဲ့လိုအပ်တဲ့စိုက်ပျိုးစရိတ်ရရှိမှုကနေစဘာအထွက်နှုန်းပိုတိုးလာပြီးပြည်ပဆန်တင်ပို့မှုမြင့်တက်လာစေဖို့ရည်ရွယ်တယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ကပြောဆိုထားပါတယ်တောင်သူတွေအနေနဲ့ချင်းငွေခြောက်ထားတဲ့အခါမှာပုံစံခွန်မူရင်းကိုအာမခံအဖြစ်တင်ပြလျှောက်ထားဖို့လိုပြီးချင်းငွေပြန်ဆက်ရမယ့်ကာလကိုစဘာသီးနှံတရားသီစာဖြစ်တဲ့လေးလကနေ၅လအထိသတ်မှတ်ထားပြီးအတိုးနှုန်းကိုတော့တစ်နှစ်10ရာခိုင်နှုန်းသတ်မှတ်ထားပါတယ်ချင်းငွေကိုတော့နေပြည်တော်အပါအဝင်ဧရာဝတီတိုင်းပဲခူးတိုင်းရန်ကုန်တိုင်းကတောင်သူ3000လောက်ကိုတရေက4000နှုန်းနဲ့ကနာဦးထုတ်ချေးပေးမှဖြစ်ပြီးလက်တလုံးမှာတော့ຫນွေစွားစိုက်ပျိုးစရိတ်ချင်းငွေ ချောက်ထားလာတဲ့တောင်သူဦးရေ9000ကျော်လောက်အထိလက်ခံရရှိထားတယ်လို့မြန်မာနိုင်ငံစံတော်အသင်းချုပ်ကပြောဆိုထားပါတယ
်ဂျင်ပန်ဈေးကွက်မရှိလို့မြို့ဒီဈေးကအယောင်းဝယ်အင်းနေပါတယ်အခုကာလဟာမြို့ဒီတွေစပေါ်ချိန်ဖြစ်ပေမဲ့တိုက်ပွဲတွေကြောင့်သွားလာရခက်ခဲပြီးပြင်ပတင်ပုံလုံနိုင်တာကြောင့်ရောင်းဝယ်အင်းနေတာဖြစ်တယ်လို့တောင်သူတွေနဲ့ကုန်သည်တွေကပြောပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့မြို့ဒီစိန်မြို့ဒီအမဲနဲ့မြို့ဒီချောက်တို့ကိုတရုတ်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတင်ပို့နေကြတာဖြစ်ပြီးလက်ရှိမှာတော့တိုက်ပွဲတွေကြောင့်အဲ့ဒီနဲ့ဆက်စခန်းတွေအလုံးရင့်နာထားရတာဖြစ်ပါတယ်ဈေးကွက်တွေမှာတော့မြို့ဒီစိန်တပိတာကိုတော်စီ1300ကနေ3000ကျားမှသာပေါက်ဈေးရှိနေပြီးနေရဒေတာလိုက်တည်ယူပို့ဆောင်ရေးဈေးတွေမြင့်တနေရကြောင်းလက်ရှိပေါက်ဈေးကတွက်ချင်မကိုက်ဘူးလို့ဧရာဝတီတိုင်းဒေတာကြီးကမြို့ဒီဆိုင်ကုန်တယ်တူကပြောပါတယ
်အာနာသိမ့်ပြီးနောက်ပိုင်းမြမမွေးမြူရေးလုပ်ငန်းကအဆိုးအဝါးကြာဆင်းလာနေပါတယ်စစ်တကအာနာသိမ့်ပြီးနောက်ပိုင်းမှာပြည်တွင်းမွေးမြူရေးလုပ်ငန်းတွေရေရှည်ရပ်တည်နိုင်ရေးအတွက်ချင်းွေထုတ်ပေးတာအပါအဝင်ကူညီအားပေးထောက်ပံ့မှုလုပ်ငန်းတွေရပ်ဆိုင်းကုန်တာကြောင့်မွေးမြူရေးလုပ်ငန်းကိုစွန့်ခွာလာသူမြင့်တက်လာနေတယ်လို့အဲ့ဒီလုပ်ငန်းအတိုင်းဝိုင်းကပြောပါတယ်စစ်ကောင်စီကမွေးမြူရေးကဏ္ဍကိုချဲ့ထွင်လောက်ကင်လို့တဲ့မျိုးဆက်တဲ့လူငယ်တွေပေါ်ပေါက်လာထောက်ပံ့မှုပိုင်အားနည်းတဲ့အပြင်စီကံတင်းကျပ်မှုတွေကြောင့်မွေးမြူရေးလောက်ကင်လို့သူရော့ကျလာတာဖြစ်တယ်လို့သုံးသပ်ကြပါတယ
်ကျွန်တော်မွေးမြူရေးမှာမျိုးဆက်ဖြစ်ကစတိုလီကိုအားနည်းလာတယ်ဗျာဒါလားကျွန်တော်ချမ်းဖြစ်ပေါ်တယ်ဆိုတာနေနေချာတယ်ကျွန်တော်တို့ကလုံငယ်၄၅၆မိကနေမှစားလို့ဖြစ်တဲ့လူပဲရှိတယ်အခုမြတ်မိုင်းလုံးထဲမှာဒီဇိုင်းမမန်းနဲ့လုံနေလူတွေအရန်နေသွားတယ်ဗျာဒါတဲ့အပြစ်လုံးမဲ့လူကနေလာတယ်အဲမျိုးစက်ပြစ်ပြဿနာလည်းရှိတယ်ဗျာဒီအင်းကတော့ကျွန်တော်တို့ဒီနိပညာတို့ဟာလာကျွန်တော်တို့စကြမီတို့နောက်တစ်ခုကကျွန်တော်မှမွေးမြူရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မှမြည်ရှိတယ်ဆိုတော့လေယာဉ်မြန်နေပြီးတော့မွေးမြူရေးကိုဒါအပေါ်ပိုင်းကတော့ဟာလာသုံးပြပေးမယ်ကြောင်းပေးမယ်ပြောတယ်ဗျာဒီကနေ့မီဒီယာအနေထားမှာဆိုအရင်ကြံ့ကြတယ
်လက်တတော်ပြည်တွင်းမှာအသားစိတ်ကတည်ငြိမ်ခိုင်မာမှုမရှိတာဒေတာတစ်ခုကနေတခြားဒေတာကိုတရိတ်ဆန်ရှင်တည်ယူခွင့်မရတာမွေးမြူရေးအစာစရိတ်တွေမြင့်တက်ပြီးအသားစိတ်နှုန်းကျဆင်းတာတွေကလည်းမွေးမြူရေးလုပ်ငန်းလုပ်ကင်သူရော့ကျလာရတဲ့အကြောင်းရင်းတွေတည်းပါဝင်တယ်လို့သုံးသပ်ကြပါတယ
်မွေးမြူရေးမှုဒေတာလေးတွေပထမပိုင်းမှာကျွန်တော်တို့ဒီစာမီးအနေနဲ့အဲ့ဒါဒီအနေနဲ့အဲ့ဒါကြာနေပါနဲ့လုံပြီးတယ်ဆိုပဲမှာအဲနောက်ပိုင်းမှာကျတော့အဲနည်းနည်းလေးဟိုဆိုင်ငံ့ထားတဲ့တဘောလေးတွေဖြစ်လာတယ်ကျတော့ကျွန်တော်ငွေငွေကကြီးရင်ကြီးတော့ငွေလိုပဲမဲ့ဦးနာကလို့ကတော့ဒီအဓိကဈေးကွက်ကဗျာအမှတကောင်ငွေတဲ့လူတွေရှိရမယ်ဆယ်ကောင်ငွေတဲ့လူတွေအကျိုးရှိရမယ်ပေါ့နော်ဒီဈေးကွက်ကိုတိကျမဖို့သာမပေါ်ဆောင်နိုင်တဲ့ပြဿနာပဲ
ပြည်တွင်းမှာမွေးမြူရေးလုပ်ငန်းလောက်ကင်သူတွေကသာအချုံးနဲ့ရင်ဆိုင်ရပြီးလုပ်ငန်းရနာရတာတွေရှိလာပေမဲ့မွေးမြူရေးအစာကုမ္ပဏီတွေတာသက်လိုင်စင်ရလုပ်ငန်းဆောင်ရွက်သူတွေနဲ့လက်လီရောင်းချသူတွေကတော့တွက်ရွှေကြိုက်ကြတယ်လို့ဆိုပါတယ်။အာနာသိမ့်ပြီးနောက်ပိုင်းပြည်တွင်းမှာကြက်ဝက်ဘဲစိတ်နိုစားနွားမွေးမြူရေးလောက်ကင်တဲ့သူထောက်ဝက်ကျော်လောက်ထိရော့ကျသွားနိုင်တယ်လို့မွေးမြူရေးလုပ်ငန်းရှင်အတိုင်းဝိုင်းကခန့်မှန်းထားပါတယ်
။အခုဆက်ပြီးဒီဇင်ဘာလ28ရက်ကနေဇန်နဝါရီ3ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နေစင်းတွေကိုပြောပြပေးချင်ပါတယ်ဇန်နဝါရီပထမပတ်မှာတော့အိန္ဒိယပို့ကုန်ပေတွေဖြစ်တဲ့မက်ပေနဲ့ပေစင်ကုန်ဈေးကအနည်းငယ်ပြင်ကျဆင်းသွားပြီးတရုတ်ဘက်ကသွားတဲ့နန်းနဲ့မြေပေဈေးတွေကတော့တည့်ရိပ်ပြနေပါတယ်အိန္ဒိယဆိုရကမက်ပေနဲ့ပေစင်ကုန်တို့ကိုအကန့်အသတ်မရှိအခွန်လို့တင်တွန်းခွင့်နေနဲ့2025မတ်လကုန်ထိတနည်းတက်တန်ထပ်တိုးလိုက်တဲ့အပြင်လာမယ့်2024နှစ်စံပိုင်းမှာလည်းမြန်မာမက်ပေကိုတန်ချိတ်တန်းထီဝယ်ယူတင်တွင်းသွားမယ်လို့ကြေညာထားပါတယ်။မြန်မာနိုင်ငံရဲ့မက်ပေဒီကဝယ်လဲဖြစ်တဲ့အိန္ဒိယရဲ့ဈေးကွက်လိုအပ်ခြင်းမြင့်တင်နေပြီမဲ့ပြင်တွင်းမက်ပေဈေးကအခြားဘက်ကိုပဲပြင်သွားနေတာဖြစ်ပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးနှုန်းအရဇန်နဝါရီ3ရက်နေ့မှာမက်ပေ FAQ တတန်းကို29,800တိပြင်ကျဆင်ခဲ့ပြီးအဲ့ဒီရင်ဘက်ကတတန်းကို7,300ထက်ထိရှိခဲ့ပါတယ်။တပတ်တွင်တတန်ကို23,000ကျက်လောက်ကျဆင်းသွားတာဖြစ်ပါတယ်။ဒီနောက်ကစီတိုင်းဈေးကွက်မှာပဲစင်ကဘရက်အာစီမျိုးစားတတန်ကိုပြီးခဲ့တဲ့ဘက်က33,500ခန့်တိစံချိန်တဲ့အမြင့်စီရှိခဲ့ရာကနေဇန်နဝါရီလပထမပတ်မှာတော့တတန်ကို32,500ကျက်ထိပြင်ကျဆင်းသွားပါတယ်။တပတ်တွင်တတန်ကို9,500ကျက်လောက်ကျဆင်းသွားတာကိုတွေ့ရပါတယ်။
ခုတစ်ပတ်မန္တလေးနှမ်းအောင်ဆုံးဈေးကွက်မှာနှမ်းညိုနှမ်းနီနှမ်းဝါအစ်တဲ့စောင်းနှမ်းတို့ဈေးတရိပ်ပြနေပြီမဲ့နှမ်းနဲ့စမုံနဲ့နှမ်းဖြူရိုးရိုးတို့ကတော့အယောင်းဝယ်အေးပြီးဈေးပြန်ကျဆင်းနေပါတယ်မန္တလေးဈေးကွက်မှာ January 3ရက်နေ့ကနှမ်းနဲ့စမုံ45ပိတ်သားဝင်တအိတ်ကိုငွေကျပ်3,100ကနေ3,500ကျပ်ထိပေါက်ဈေးရှိပြီးရပိုင်းတွင်တအိတ်ကို9,000ကျပ်နှမ်းဖြူရိုးရိုးက3,200ကနေ3,500ကျပ်အတွင်ပေါက်ဈေးရှိပြီးတိတ်ကို1000ကျပ်အတီးတီးဈေးပြန်ကျဆင်းနေပါတယ်။နှမ်းညိုကတော့တိတ်ကိုငွေကျပ်2,800ကနေ2,850ကျပ်လောက်ပေါက်ဈေးရှိပြီးတိတ်ကို9000ကနေ1000ကျပ်။နှမ်းနီက3000ကနေ3,500ကျပ်လောက်ဈေးရှိပြီးတိတ်ကို1000ကျပ်။နှမ်းဝကလည်းတိတ်ကို2,900ကနေ2,950ကျပ်လောက်ပေါက်ဈေးရှိပြီး9000ကျပ်အတီးတီးဈေးပြန်တက်လာတာကိုတွေ့ရပါတယ
်။မြေပဲတီနံကလေတိဝယ်လည်းနဲ့စီစပ်ပိုင်းရဲ့ဝင်းယုံရှိနေရကြောင်းရောင်းဝယ်တွက်ပြီးဈေးကောင်းနေပါတယ်ဇန်နဝါရီ3ရက်နေ့မှာ S1 လုံးစင်ကတပိတာကို6500ကနေ6900ကျက် S1 စီစံက5600ကနေ5850ကျက်လုံးစင်အနီးကတပိတာကို8400ကနေ8500ကျက်ပြက်လုံးစင်က6100ကနေ6200ကျက်အထိဈေးမြင့်တက်လာပါတယ်အမျိုးစားလိုက်တရားကနေ900ကျပ်ကြာဈေးမြင့်တက်လာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ The Farmers Time Media ဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့လေယာစီးပွားအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ။အခုဆက်ပြီးတော့ဥရုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုလည်းတင်ဆက်ပေးပါအောင်မယ်။ကမ္ဘာပြုံလွှဲမှုမြင့်တက်လာတာနဲ့လာတဲ့အကျိုးသက်ရောက်မှုတွေထဲမှာသစ်ပင်တွေအလိုလိုသေဆုံးတာလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ဒါကြောင့်လည်းအခြေအနေအရအပင်မျိုးစိတ်တွေပြောင်းလဲဆိုက်ပြိုလာကြတာရှိသလိုနေရာသစ်ကိုပြောင်းပြီးဆန်းသက်ဆိုက်ပြိုလာတယ်လည်းရှိပါတယ်။ဥရုယာတင်တဲ့အနာဂတ်အစီအစဉ်မှာနားလောင်ကတင်ပြပေးထားပါရခင်ဗျာ။
အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်က Little Mountain ဥယျာဉ်ကြီးထဲမှာဒေသမျိုးရင်းအပင်မျိုးစိတ်တစ်ခုဖြစ်တဲ့ Red Cedar Stegodo တောအုပ်တွေအကွက်လိုက်သေဆုံးလာတာကိုတွေ့ရပါတယ်။2019ခုနှစ်နဲ့2018ခုနှစ်နွေရာသီဟာပူပြင်း6တွေ့လွန်တဲ့အတွက်အပင်တွေအခုလိုသေဆုံးလာကြတာပါ။ဝါရှင်တန်တက္ကသိုလ်ကသူ့တည်တည်သူဦးလက်ဖြင့်တစ်ပင်တွေသူ့အလိုလိုသေဆုံးမှုကိုလေ့လာနေတဲ့ Robbie Andrus ကအခုလိုရှင်းပြပါတ
ယ်။ What are other areas in the Western United States have found evidence ofHot drought killing trees.
ပူရင်6တို့ရဲ့ရာသီဥတုကြောင့်အမေရိကန်နိုင်ငံကဒေသအတော်များများမှာသစ်ပင်တွေသိမ်းဆုံးလာပါတယ်။ရာသီဥတုပိုပြီးအေးမြသလိုမိုးလဲများတဲ့ဒီကပစိဖိတ်အနောက်မြောက်ပိုင်းဘက်မှာလည်းနွေရာသီကာလတွေမှာနှစ်သွင်းတဲ့အချိန်ပူပြင်း6တို့လာတဲ့အတွက်သစ်ပင်ကြီးတွေအခုလိုသိမ်းဆုံးလာကြတာပါ
။ Western Red Cedar အနေအောင်တစ်ကတိုးမျိုးစိတ်တွေဒီထက်မကသိမ်းဆုံးလာတာကိုတွေ့ရနိုင်ခြင်းရှိနေတယ်လို့လည်းသူကပြောပါတယ်။ဥတုရာသီပြောင်းလဲမှုကြောင့်ပစိဖိတ်အနောက်မြောက်ပိုင်းကဒေသရင်းသစ်ပင်မျိုးစိတ်တွေသိမ်းဆုံးလာတဲ့အတွက်ပူကစ်ဆောင်အရမရောဒေသန္တရတာဝန်ရှိသူတွေလူမှုအတိုင်းဝိုင်းထက်ကပြည်သူတွေရဲ့အကူအညီနဲ့ရှာဒီဥတုနဲ့လိုက်လျောညီထွေးဖြစ်မဲ့သစ်ပင်တွေဖြစ်လာအောင်ဝိုင်းဝန်းကြိုးပမ်းနေပါတယ်။ကမ္ဘာရာသီဥတုပို့ပြီးတော့ပူနွေးလာတာနဲ့အမျှကမ္ဘာမြောက်ဘက်ခြမ်းကသစ်ပင်တွေလည်းမြေမျက်နှာပင်ပိုးမြင့်တဲ့မြောက်ဘက်အရက်ကိုသူ့အလိုလိုပြောင်းရွှေ့ပျောက်လိမ့်မယ်လို့လည်းပညာရှင်တွေခန့်မှန်းပါတယ်။Oxbo ဆက်ပြွေးရေးချန်နဲ့တစ်တော်ထိန်းသိမ်းရေးဆောင်ရွက်နေတဲ့ Matt Disler ကအခုလိုပြောပါတယ
်။ So we know that our native tree species do migrate on their own, but we also have a lot of research now showing that the speed with which they seem
ဒါပေမဲ့လည်းအပင်တွေအဲ့ဒီလိုရွေလျားပေါက်ရောက်တဲ့အချက်နဲ့သမိုင်းကြောင်းကိုကြည့်တဲ့အခါသူတို့ရွေလျားနိုင်တဲ့အချိန်ဟာလာမယ့်နှစ်ပေါင်းတရာအတွင်းခန့်မှန်းထားတဲ့ရာသီဥတုပြောင်းလဲမှုတွေကိုအမိလိုက်နိုင်အောင်ဉာဏ်ဆန်မှုမရှိဘူးဆိုတာသတ်တွေ့ပါတယ်။
တစ်ပင်တွေဆိုတာကလည်းသူတို့ကြိုက်တဲ့ရာသီဥတုရှိရာစီထပြီးတော့ပြောင်းသွားလို့ရတာမျိုးမဟုတ်ပါဘူး။ဒါကြောင့်လဲလူတွေကဝိုင်းပြီးတော့ကူညီပေးတဲ့သဘောပါ။ဒေသရင်းကဘလို့တစ်ပင်မျိုးတွေကလူရဲ့အကူအညီလိုမလဲဆိုတဲ့အပေါ်မှာတော့လူတိုင်းအမြင်သဘောထားမတူညီကြသလိုလူတွေကြားဝင်ဆောင်ရွက်တဲ့အရာမဟုတ်ဘူးလို့ရှုမြင်တာတွေလည်းရှိပါတယ်။ဝါရှင်တန်တက္ကသိုလ်ကပါမောက်ခဒေးဗစ်ပီတာဆန်ကအခုလိုသုံးသပ်ပါတယ်
။ When you bring those species to different areas,First of all, they may bring insects and diseases with them.
အဲ့ဒီမျိုးစိတ်တွေကိုမတူညီတဲ့ဒေသတွေစီယူဆောင်လာတဲ့အခါဒေသခံမျိုးစိတ်တွေနဲ့လိုင်လျောညီထွေမဖြစ်တဲ့ insect ပိုးမွားတွေနဲ့ရောဂါပိုးတွေပါလာနိုင်ပါတယ်။ဒါမှမဟုတ်ဒေသတွင်းက insect ပိုးမွားတွေနဲ့ရောဂါတွေရဲ့ဒဏ်နဲ့လည်းကြုံရနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒါကိုအရန်သတိထားဖို့လိုပါတယ်။ ဧကပေါင်းရာထောင်ချီတဲ့အတိုင်းအတာနဲ့စားလို့ဖို့ကတော့စောလွန်းတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့တစ်ပင်မျိုးစိတ်တွေရဲ့သူ့ရဲ့ဇာတိနေရဲ့ရင်းကနေအဝေးကြီးကိုပြောင်းရွှေ့တာကတိသာထင်ရှားတဲ့အန္တရာယ်ရှိနေလို့ပါ။
Assisted population migration ဆိုတဲ့အပိုင်းကတော့သူပေါက်နေကြနေရာအဝန်အဝိုင်းထဲမှာပဲလူတွေကရွှေ့ပြောင်းစိုက်ပျိုးပေးတာပါဒီနေရာမှာဒေသရင်တစ်ပင်မျိုးစိတ်တွေရဲ့မျိုးစိတ်တွေကိုရွှေ့ပြောင်းပေးတာတင်မကပဲလက်ရှိကြီးထွားနေကြပြီဖြစ်တဲ့အပင်တွေကိုတော့ရှားဒီဥဒုတန်ခံနိုင်အောင်လို့မျိုးဗီဇတွေတန်မာအကောင်လာအောင်ဆောင်ရွက်ပေးတာမျိုးလည်းပါဝင်ပါတယ်Assisted species migration ဆိုတာကြတော့မျိုးစိတ်တွေကိုပေါက်နေကြမဟုတ်တဲ့တခြားဒေသတွေစီရွှေ့ပြောင်းပေးတာပါဥပမာကယ်လီဖိုးနီးယားကန်ယိုရမော်က Redwood တစ်နီပင်တွေနဲ့ Sequoia တစ်ပင်မြင့်ကြီးတွေကို Washington ပင်နယ်တဲကိုစတင်မိတ်ဆက်ပြီးတော့ပြောင်းရွှေ့စိုက်ပျိုးပေးတာမျိုးပါနောက်ထပ်အမျိုးအစားကတော့ Range Extension ဆိုတဲ့ဒေသမျိုးရင်းတစ်ပင်တွေကိုလက်ရှိပေါက်ရောက်နေတဲ့နည်းထက်ကျော်လွန်ပြီးတော့အဝေးကြီးမှာတိုးချဲ့စိုက်ပျိုးပေးတာမျိုးဖြစ်ပါတယ်အမေရိကန်စိုက်ပျိုးရေးဝန်ကြီးဌာနကသနိုင်ငံလုံးမှာလက်ရှိကျင်းသုံးနေတဲ့လူရဲ့အကူအညီနဲ့မျိုးရင်းတစ်ပင်တွေပြောင်းရွှေ့ပေးတဲ့နိလန်ကတော့ဒီနိလန်တစ်ခုတည်းသာရှိတယ်လို့စိုက်ပျိုးရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဌာနသုတေသနအဖွဲ့ရဲ့လက်ထောက်အကြီးအကဲဒေါက်တာဒေးဗစ်လာဒော့ကပြောပါတယ်။ကေဟအစနစ်အတွက်အနှုတ်လက္ခဏာဆောင်တဲ့အကျိုးဆက်တွေရှိရင်လည်းအနှဲငယ်သာရှိနိုင်တဲ့အတွက်တစ်တော်ဌာနကဒီနိလန်နဲ့ဆောင်ရတာဖြစ်တယ်လို့လည်းသူကပြောပါတယ်။ဝါရှင်တန်ပြည်နယ်ထက်ပိုပြီးတော့ပူနွေး၆သိတဲ့အော်ရီဂွန်ပြည်နယ်ထက်ကတိကတိုးပြည်နယ်ကတော့အေးမြဆူဆူတဲ့ဆီယက်တယ်မြို့အရှိဖက်25မိုင်အကွာမှာစမ်းသပ်စိုက်ပျိုးဖို့လည်းပြင်ဆင်နေပါတယ်။နှင်းတွေနဲ့ဆူဆူနေတတ်တဲ့ဆောင်းဝါဒီကိုတိကတိုးပြည်နယ်ခံနိုင်ရင်ရှိမလားဆိုတာစမ်းသပ်လေ့လာမှာဖြစ်ပါတယ်။အဲ့ဒီနေရာမှာအရင်ဆုံးအပင်ပေါင်း 2,500 လောက်နဲ့စမ်းသပ်စိုက်ပျိုးနေတာပါ
။ In the end hopefully we'll have a large number of practitioners who are trying
ဒီကွက်ပြတဲ့ယင်းဒီအနေထရာသီဥတုနဲ့မြေယာအမျိုးအစားတွေမှာအပင်တွေစမ်းသပ်စိုက်ပျိုးဖို့စ조사နေတဲ့ပညာရှင်တွေအများကြီးရှိလာမယ်လို့မျှော်လင့်ရပါတယ်။နောက်ဆုံးမှာတော့အခုလိုလူတွေရဲ့အကူအညီနဲ့အပင်တွေရွှေ့ပြောင်းစိုက်ပျိုးမှုယူဆတွေကိုအဆုံးစုံထိနားလည်သဘောပေါက်ဖို့လိုအပ်တယ်လို့ထင်ပါတယ
်။အခုလိုကမ္ဘာပူနွေးမှုကြောင့်အပင်တွေအလိုလိုတည်ဆုံလာတာဖြစ်တဲ့အတွက်ဖလုံအိမ်တက်ငွေလျှော့ချဖို့အာသွန်ခွန်ဆိုင်ဆောင်ရွက်ဖို့လိုသလိုအခုလိုပြောင်းလဲလာတဲ့ရာသီဥတုနဲ့လိုက်လျောညီထွေဖြစ်စေမဲ့အပင်တွေဆက်လက်စမ်းသပ်စိုက်ပျိုးဖို့လိုတယ်လို့လည်းကြွန့်ကျင်သူတွေကထောက်ပြကြပါတယ်။လက်တလောနှစ်တွေမှာသဘာဝဘေးဒဏ်တွေကြောင့်ကမ္ဘာအရရက်မှာတစ်တော့တွေနဲ့လူနေအဆောက်အုံတွေပါရေပင်မီပင်တို့လိုသဘာဝဘေးဒဏ်တွေကြောင့်အကြီးအကျယ်ဆုံးရှုံးနေရတာဖြစ်တဲ့အတွက်လဲအမေရိကန်သာမကပဲတခြားနိုင်ငံတွေမှာလည်းအနေအထားကိုလိုက်ပြီးတော့သဘာဝပတ်ဝန်းကျင်တန်းခံနိုင်မဲ့အပြင်မျိုးစိတ်တွေကိုပြောင်းလဲစိုက်ပျိုးလာနေကြတာဖြစ်ပါတယ်။ကျမနှောင်းလောပ
ါ။နောက်လောင်းစီစဉ်တင်ဆက်တဲ့ဥဒုယာတိနဲ့အနာဂတ်ကပ္ပအစီအစဉ်ကိုနားဆင်ကြရတာပါခဏဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲဗီယိုအမေရိကန်အတန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာ2024ခုနှစ်သမ္မတရွေးကောက်ပွဲပြောင်းဝင်ဖို့ကြိုးစားနေတဲ့ဒေါ်နယ်ထရမ့်ဟာအမေရိကန်ဒီမိုကရေစီအတွက်အန္တရာယ်ဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အမေရိကန်လွတ်တော်အဆောက်အအုံတက်ခတ်ခံရမှု၃နှစ်ပြည့်ဖို့တည့်ရက်အလိုမှာရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုစတင်လိုက်တဲ့အနေနဲ့သမ္မတဂျိုးဘိုင်ဒန်ကမနေ့တောက်ကြနေကအခုလိုမင်းကွန်းပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။ရှမ်းပြည်မြောက်ပိုင်းကွက်ခမ်းမြို့မှာရှိတဲ့စစ်ကောင်စီရဲ့စစ်ဗျူဟာတပ်ဟာညီနောင်မဟာမိတ်တပ်တွေထံမှလက်နက်ချတယ်လို့ရှမ်းပြည်ဘက်ကလာတဲ့သတင်းတွေမှာဖော်ပြပါရယ်ရဟရင်ကွင်းရှိတဲ့ကွက်ခမ်းစစ်ဗျူဟာတပ်ကိုတန်းတားညီနောင်၃ဘွဲကနှစ်ကုံပိုင်းကလေးကထိုးစစ်ဆင်တိုက်ခတ်နေတာဖြစ်ပါတယ်ကွက်ခမ်းနဲ့လာရှိုးမြို့ကြားမှာရှိတဲ့တိန်ဒီမြို့တဝိုက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါရယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီနေ့အတွက်အစီအစဉ်တိစက်မှုတွေမကြခင်ပြည့်စုံတော့မှာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူဘေးဟမ်ဇာနဲ့ဟဲလင်ကော်ဒီယန်တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA American အတန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြီးဝနိုင်ကြပါစေခင်ဗျာ